စားရတဲ့သောတာရှင်များရှင်အရေးတော်ပုံထူပြောတဲ့မြန်မာနိုင်ငံရဲ့တမိုင်းမှာနာကြီးစရာလွမ်းစွတ်စရာနိုးကြားတက်ကြွစရာတွေပြည့်နှက်နေသလိုမြန်မာနိုင်ငံကပြည်သူလူထုရဲ့နှလုံးသားမှာစစ်အာဏာရှင်ပေးထားတဲ့ဒဏ်ရာဒဏ်ချက်တွေမပြောက်သေးဘဲအခုချိန်ထိရှိနေသေးပါစစ်အာဏာရှင်စနစ်အောက်ကအလုသမားအခွင့်အရေးကျောင်းသားအခွင့်အရေးလူအခွင့်အရေးအရေးတော်ပုံတွေကိုကျောင်းစာသင်ခန်းတွေကမဟုတ်ဘဲအရေးတော်ပုံတွေကြားကလက်တွေ့သိမြင်ခဲ့ရတဲ့ပြည်သူလူထုတွေဖြစ်ပါတယ်လူထုရဲ့နှလုံးသားကပွင့်ထွက်လာတဲ့ကြွေးကြော်သံတွေလူထုရဲ့ဘဝအသက်သွေးဆက်မျက်ရည်တွေကမိမရတဲ့အကြောင်းအရာတွေဖြစ်သမိုင်းစာမျက်နှာမှာထင်ကျန်နေရစဲပါဒီမိုကရေစီနဲ့လူအခွင့်အရေးဆိုတာကျမတို့ရဲ့မွေးရာပါအခွင့်အရေးနဲ့ကျမတို့ရဲ့ကိုယ်ပိုင်ပစ္စည်းဖြစ်ပါတယ်1962ခုမှာဒီအခွင့်အရေးတွေကိုကျမတို့စီကနေစစ်အာဏာရှင်ကအတင်းအဓမ္မလူယူသွားပါတယ်။အဲ့ဒီနောက်တော့စစ်အစိုးရအဆက်ဆက်ဟာပြည်သူတွေကိုအသိဉာဏ်တုံးအောင်လုပ်ပြီးကိုယ့်အခွင့်အရေးကိုကိုယ်ဟာမှန်းအောင်မသိတော့ဘဲအာဏာပိုင်တွေပေးမှတနာမှရမယ်အရာမျိုးလိုဖြစ်အောင်လုပ်ကြံခဲ့လုပ်ကြံစဲဖြစ်ပါတယ်။ကျမတို့မြမပြည်ပြည်သူလူထုကစစ်အာဏာရှင်ရဲ့ဖိနှိပ်မှုကိုရင်ဆိုင်ခံစားနေရပေမဲ့ဖိနှိပ်မှုကိုတော့လက်မခံကြပါဘူးမှန်ကန်တရားမျှတပြီးအားကောင်းတဲ့ပြည်သူလူထုရဲ့ယုံကြည်ချက်ဘဝရဲ့လိုအပ်ချက်တောင်းဆိုတန်တွေတိတ်သွားအောင်ဘဲအချင်းထောင်နန်းရန်နဲ့မှပိတ်လောင်ထားလို့မရတယ်လို့စစ်အစိုးရရဲ့စစ်ဖက်တွေနဲ့လည်းပျောက်ပြက်သွားအောင်နင်းချေမပြစ်နိုင်ပါဘူးဒီလိုစိတ်သက်ခွန်အားတွေကိုလက်ဆင့်ကမ်းသဲဆောင်သူတွေတဲကတောင်တကုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မြို့နယ်အမျိုးသမီးမခင်ဝင်းကြည်အကြောင်းကျမပြောပါရစေတောင်တကုံမြို့နယ်အဖွဲ့ချုပ်မြို့နယ်အမျိုးသမီးအဖြစ်တာဝန်ထမ်းဆောင်ရင်းခစ်စနစ်ရဲ့တောင်းဆိုမှုကြောင့်စက်တင်ဘာတန်ကအရေးခင်းမှာပါဝင်ခဲ့ပါတယ်မခင်ဝင်းကြည်ကလောကရန်တရားကိုသိနာလေပြီးလူဘဝကိုကြာရနေရာကတတ္တိရှိရှိရင်ဆိုင်နိုင်သူဖြစ်ပါတယ်ကျန်းတန်းတဲ့လူဘဝခရီးကိုမငြီးမညူရှောက်နိုင်သူလည်းဖြစ်ပါလေ။မခင်ဝင်းကြီးလောကကိုပထမဆုံးရင်ဆိုင်ရတဲ့ပြဿနာကဘဝရက်တည်မှုပါ။ဘဝရက်တည်မှုတိုက်ပွဲကလည်းတတ္တိရှိဖို့လိုပါတယ်။ခံနိုင်ရည်ရှိဖို့မယိုင်လဲဖို့မဖောက်ပြန်ဖို့လိုပါတယ်။မခင်ဝင်းကြီးကသူ့ဘဝလမ်းကိုမှန်မှန်ကန်ကန်ရှောက်ပြီးအများပြည်သူလူအပ်ချက်ဒီမိုကရေစီတိုက်ပွဲကိုဆက်လက်ဆင်နွှဲပါတယ်။ရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးမှသူတာဝန်ရှိတဲ့နေ့တွေအခမ်းအနားကျင်းပမဲ့နေ့တွေလာနိုင်ဖို့လမ်းစရိတ်ရဖို့ပိုးပြီးအလုပ်ကြိုးစားရပါတယ်။အဖွဲ့ချုပ်ရုံးကမခင်ဝင်းကြီးရဲ့တံပိုးတွေကိုနားလည်သူတွေမှုမခင်ဝင်းကြီးဘဝအမောပြေရတဲ့နေရာလေးဖြစ်ပါတယ်။သူများဒုက္ခဝေဒနာကိုကိုယ်ဒုက္ခဝေဒနာလိုနှလုံးသွင်းနိုင်တဲ့ရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးမှုမခင်ဝင်းကြီးတံပိုးထားလေးစားပါတယ်။စစ်အာဏာရှင်ရဲ့ဖိနှိပ်မှုကိုခံစားနေရတဲ့ပြည်သူလူထုရဲ့နှလုံးသားထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိတယ်ဆိုတာကိုမခင်ဝင်းကြီးကပိုးပြီးနားလည်နိုင်ခဲ့ပါတယ်။အယောင်လွင့်နေတဲ့ပင်နီအင်းကြီးမှာအဖွဲ့ချုပ်တစ်စိတ်ရင်နိုးတက်ထားတဲ့မခင်ဝင်းကြီးကိုအပြောဆိုပါတယ်ဆိုတဲ့ကားစပယ်ယာကအစအရေးတယူနဲ့လေးလေးစားစားဆက်ဆံပါတယ်။အများပြည်သူရဲ့အကြည့်မှာအားပေးတဲ့အကြည့်လဲပါပါတယ်။ဒီအပြုမူတွေကမခင်ဝင်းကြီးအတွက်ခွန်အားပဲဖြစ်ပါတယ်။စစ်အာဏာရှင်ရဲ့ဖိနှိပ်မှုအမြဲရှိနေတဲ့မြန်မာနိုင်ငံမှာပြဿနာတိုင်းကအခိုးငွေ့ရှံထွက်စရာဖြစ်နေပါတယ်။လောင်စာစည်းကုံစင်းလုံးမြင့်တက်မှုကြောင့်88မျိုးဆက်ចောင်းသားလူငယ်တွေနဲ့အတူအဖွဲ့ချုပ်ပါတီဝင်တွေလမ်းလျှောက်ဆန္ဒပြတော့မခင်ဝင်းကြီးတက်တက်ကြွကြွပါဝင်ခဲ့ပါတယ်။လူမဆန်အောင်စင်းရဲမှုပခုတ်ကူမှာတန်ဃာတော်တွေကိုတတ်တိုင်မှာကြိုးချီပြီးရိုက်နှက်မှုတွေကြောင့်ဖိနှိပ်ခံဘဝကိုမကြေမနက်ဖြစ်ပြီးစတင်မှာတန်ကလှုပ်ရှားမှုမှာမခင်ဝင်းကြည်တို့မိသားစု3ယောက်လုံးပါဝင်ခဲ့ပါတယ်။တန်ဃာတော်တွေအများဆုံးစုရဖြစ်တဲ့စုလီဖျားစီကိုတောင်တကုံမြို့နယ်ကနေလာဖို့လမ်းစရိတ်ကမခင်ဝင်းကြည်တို့အတွက်အတော်ကိုအရေးကြီးပါတယ်။မိသားစု3ယောက်ဆိုအသွားပြန်လမ်းစရိတ်ထောင်ကျော်ပါတယ်။ဒီလမ်းခီးစည်းရဲ့အပြင်တနေကုန်တန်ဃာတော်တွေနဲ့အတူလမ်းလျှောက်မြစ်တာဖို့ဆူတောင်းနိုင်ဖို့ဝမ်းမီးငြိမ့်ဖို့လည်းလိုပါတယ်။ဒီလိုငွေကြေးပြဿနာကိုဖြေရှင်းနိုင်ဖို့မခင်ဝင်းကြီးစီမှာကြားကန်အပေါ်ပစ္စည်းဘာမှမရှိပါဘူး။တနေ့သာတနေ့ကိုအလင်းမီအောင်ရှာဖွေစားနေရသူတွေပါ။မိုးရွာကြီးထဲမှာတန်ဃာတော်တွေမြစ်တာဖို့ဆူတောင်းနေတဲ့အတန်မခင်ဝင်းကြီးကြားနေမြင်နေရပါတယ်။တကားတကားမှပြည်သူလူထုအတွက်သာသနာအတွက်ယဟန်တန်ဃာတွေအတွက် စစ်အာဏာရှင်တိအောင်လမ်းလျှောက်မြစ်တာပို့နေကြတာပါ။မိုးရေကြောင့်တင်ကန်းတွေရွှဲဆူနေတဲ့တန်ဃာတော်တွေကျောင်းတင်ကန်းထဲမှာငိမ့်အေးစွာသာသနာအလုပ်မလုပ်နိုင်ကြပါဘူး။ဒီအဖြစ်ပြက်ကမခင်ဝင်းကြီးကိုရင်နှင့်စေပါတယ်။တန်ဃာတော်တွေနဲ့အတူလမ်းလျှောက်မြစ်တာပို့နိုင်ဖို့မခင်ဝင်းကြီးငွေရှာဖွေလိုက်တာကတော့သူ့သမီးလေးစပင်ကိုဖျက်ယောင်းလိုက်တာပါပဲ။မိမတို့ဖုံးစတုံးလို့ကျမတို့မြမလူမျိုးမှာအဆူရှိပါတယ်။စပင်အရှိထားရင်မိန်းကလေးများစက်တရေရှိတယ်လို့လူကြီးသူမများကပြောဆိုကြပါတယ်။တကယ်လဲကြက်တရေရှိပါတယ်ဒီနေ့ကျမတို့ဖြတ်တန်းနေရတဲ့ခေဆိုးစနစ်ဆိုးကြောင့်ယဉ်ကျေးမှုတွေမင်္ဂလာကြက်တရေဆိုတဲ့အယူအဆတွေပါဖြတ်စည်းခံခဲ့ရပါတယ်လှခြင်းပခြင်းလို့သပင်းဖြတ်ကြကောက်ကြတာတကူရေအတွက်ပါအခုလိုအများအကျိုးအတွက်ကိုကောင်းမော်ကသပင်းကိုဖြတ်ရောင်းပြီးဘဝသွေးဆက်အသက်မြင့်ရင်နဲ့ရင်းရတဲ့စက်တင်ဘာတန်ကအရေးအခင်းကြီးမှာမိသားစုလိုက်ပါဝင်ခဲ့တဲ့မခင်ဝင်းကြည်တို့ရဲ့စိတ်ဓာတ်ကကြည်ကျဲမြင့်မြတ်တယ်လို့စက်တရေရှိလာပါတယ်လူဆိုတာယုံကြည်ချက်နဲ့အသက်ရှင်တာယုံကံမှုနဲ့ဖြတ်တန်းတာမျှော်လင့်ချက်နဲ့ခရီးဆက်တာဒါတွေကင်းမဲ့ရင်ဘဝတစ္ဆာကိုဘတော်မှရှာလို့ရလိမ့်မယ်မဟုတ်ဘူးဆိုတဲ့အဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့ဟန်တာဝရီသတင်းစာဆရာကြီးဦးဝင်းတင်စကားကိုမခင်ဝင်းကြီးယုံယုံကြည်ကြည်မှတ်သားပြီးလက်တွေ့ကျင့်သုံးခဲ့ပါတယ်